ွက်လွန်သွားကြပြီဖြစ်တဲ့ဥကိုအနေနဲ့ဥနယ်ဝင်တို့ဟာ NLD ပါတီရဲ့သူရဲကောင်းများဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုပြုပြောဆိုလိုက်ပါတယ်ဥကိုနီတိဆုံမှုနဲ့ပတ်သက်လို့အစိုးရကပုံကိုရေးမုံတီမှုကြောင့်ဆိုတဲ့ထုတ်ပြန်မှုနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတဲ့အပေါ်ဥကိုနီသမီးဖြစ်သူကတော့ဘလို့မှတ်ချက်မှမပေးလို့ပဲစောင့်ကြည့်လို့သေးတယ်လို့ပြောဆိုလိုက်ပါတယ်။ဥနေဝင်းစင်းကြီးကတော့အစိုးရလှုပ်ဆောင်ချက်ဟာစိတ်ပြက်အာရော့စေတယ်လို့ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခတ်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့တော်ဝင်နေ့စီမှာလှုပ်ကြံတစ်ဖက်ခံခဲ့ရတဲ့ရှင့်နေဥကိုနီနဲ့ကိုနေဝင်းတို့ရဲ့တလားပြည့်အောင်မေဝဲအခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်လာပြီးသူတို့နှစ်ဦးဟာ NLD ပါတီရဲ့သူရဲကောင်းတွေဖြစ်တယ်လို့ဂုဏ်ပြုပြောဆိုသွားတာဖြစ်ပါတယ်
။သူတို့ရဲ့အဖွဲ့ချုပ်ချက်မှာဥက္ကိုနီတို့ဥနေဝင်းတို့လိုပုဂ္ဂိုလ်တွေပါခဲ့တယ်ဆိုတာဟာရောဒီမှာတို့အတွက်အင်မတန်မှကျေနပ်စရာကိစ္စတစ်ခုဖြစ်ပါတယ်။ဂုဏ်ယူစရာကိစ္စတစ်ခုဖြစ်ပါတယ်။ဒီမှာတို့အဖွဲ့ချုပ်အနေနဲ့ဘယ်တော့မှမမေ့ပါဘူး။ဒီမှာတို့လုံးတင်လုံးထိုက်တာကိုမလုံရဲတဲ့အချိန်မှာနော်မလုံနဲ့မလုံထိုက်ထားလို့ကြောက်လို့မလွန်စားရဲတဲ့အချိန်မှာဒီလိုကျမတို့အဖွဲ့ချုပ်ကအဖွဲ့ဝင်တွေတဲ့ကအာဇာနည်သူရဲကောင်းများကျမတို့ရဲ့အဖွဲ့ရဲ့သားကောင်းများနိုင်ငံတော်ရဲ့သားကောင်းများရှိခဲ့တယ်ဆိုတော့အတိကိုအမြဲတမ်းအောက်မိတ်ပြီးတော့အင်အားဖြစ်ကြပါစေလို့ကျမအနေနဲ့ဆန္ဒပြုပါတယ
်ဒီလိုပြောဆိုခဲ့ပြီးမှကြံရိတ်ခဲ့တဲ့မိသားစုဝင်တွေကိုတီးကြားတွေ့ဆုံနှစ်သိမ့်ခဲ့ပါသေးတယ်။ဒီလိုတွေ့ဆုံခဲ့ပေမဲ့မနေ့ကအငင်းပွားပွဲဝေဖန်မှုတွေရှိနေတဲ့ပြည်ထရေးဘက်ကဥက္ကုဏီလှုပ်ကြံခံရမှုအပေါ်စစ်ဆေးတွေ့ရှိမှုထုတ်ပြန်ကြေညာချက်နဲ့ပတ်သက်လို့တော့တစုံတရာမှတ်ချက်ပေးပြောဆိုခဲ့တာမရှိခဲ့ပါဘူး။ဥက္ကုဏီတိုက်စုံမှုနဲ့ပတ်သက်လို့ပုဂ္ဂိုလ်ရေးမုံတီမှုကြောင့်လို့ပြည်ထရေးဝန်ကြီးဌာနကထုတ်ပြန်မှုနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတဲ့အပေါ်ဥက္ကုဏီသမီးဖြစ်သူဒေါက်တာရင်ွယ်ခိုင်ကတော့ဘလို့မှတ်ချက်ကိုမှမပေးလို့ပဲစောင့်ကြည့်လို့သေးတယ်လို့ပြောဆိုလိုက်ပါတယ
်ဆိုတော့ဟိုနံပါတ်၁ကတော့အမပြောရမယ်ဆိုရင်ဒါကလည်းတို့ကလည်းအပြီးသက်ဒါရုံးတင်ပြီးပါညာမပြောသေးတာဖြစ်တဲ့ဒါမှမဟုတ်ဆက်ပြီးစောင့်ကြည့်ရပါဦးမယ်ဆိုတော့မိသားစုအနေနဲ့တော့လောလောဆယ်မှာဒီလောက်ပါပဲပြောချင်တယ်ဘာလို့ဆိုအကုန်လုံးအပြီးသက်ရုံးတင်ပြီဆိုတဲ့အချိန်မှာတော့မိသားစုအနေနဲ့တခြားပြောချက်ရှိတာလည်းပြောလာပြောပါမယ်သုံးသက်အားလုံးပြီးသွားတဲ့နေ့မှာမတို့ကျင်းတတ်တယ်ကျင်းတတ်မှုဆိုတဲ့ဟာကိုပြောပါမယ်ဘာလို့ဆိုဒါအခုကရပြက်တို့လက်စားရှင်းနေမွဲလို့မတို့နားလည်ထားတယ်လေဒီမှာဆက်ပြီး ongoing investigation နဲ့ရှိနေလေဦးမယ်ဆိုတော့ရှိတဲ့အခါမှာပါတာထွက်လာလဲပါလဲအားလုံးပြီးမှပဲရုံးတင်ပြီဆိုတဲ့အချိန်မှာအမောင်ထွက်လာတဲ့ဟာပေါ်မှာမူတည်ပြီးအမောင်မိသားစုတိုင်းပြီးမှပဲကျင်းတတ်တယ်ကျင်းတတ်မှုဆိုတဲ့အကြောင်းအမောင်ပြောပါမယ်ဘလို့ဆက်မှာအဲ့ပုံမှန်မှဘာမှ comment ပေးကြမရှိပါဘူ
းဦးနေဝင်းစနီးဖြစ်တဲ့မဆုတက်ခိုင်ကတော့ပြည်ရေးဝန်ကြီးဌာနကလုတ်ခဲ့တဲ့ပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲကပြောဆိုချက်တွေဟာစိတ်ပြက်အာရုံစေတယ်လို့ပြောဆိုလိုက်ပြီးတကယ်တက်ခဲ့တဲ့တရားခဏ်အစ်စ်ကိုဖမ်းပေးဖို့တောင်းဆိုလိုက်ပါတယ
်။လက်တော့လက်မခံနိုင်ပါဘူး။ဒါပေမဲ့သူတို့ပြောလိုက်တဲ့ဥစ္စာကြီးကမျောလင့်ချက်တော့မဲ့သွားစေတာပေါ့နော်။ပထမတော့တရားခဏ်အစ်စ်ကိုမိမယ်လို့ကိုယ်စိတ်ထဲမှာထင်ထားတာအခုလိုမမိပဲနဲ့အဲ့လိုမျိုးသူတို့ဘက်ကကြင်ညာလိုက်တဲ့အတွက်ကိုယ့်ရဲ့မျောလင့်ချက်တွေရောပြတ်ကွယ်သွားတာပါပဲ။မြမဘက်ကတော့မပြောတတ်ပါဘူးပြောလို့လည်းမဖြစ်ဘူးလေသူတို့ဘက်ကအစီအစဉ်တိုင်းမှာဆက်လုပ်ပါလို့အမှုမှန်တော့ပေါ်စီခြင်းနဲ့တရားခံလည်းအမြန်ဆုံးမိတည်ကြပါလေတကယ်လို့တရားခံပေါ့နော်အမှလည်းသူတို့တရားကျုံးနေမှာလေလူကလည်းကျုံးနေမှာ
ဒီအမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်ခတ်သူကြည်လင်းနဲ့သူ့ကိုအနီးကပ်ကြည့်ချက်စီခိုင်းသူတက်မတော်ကဘိုးဖြစ်ကနေထုတ်ပယ်ခံရတဲ့အောင်ဝင်းစုံနဲ့သူ့ရဲ့နောက်ွယ်ကညီဖြစ်သူအငိမ့်စားဒူးပုံမူကြီးအောင်ဝင်းခိုင်တို့အပြင်တက်မတော်တည်င်းစုဆောင်ရေးတပ်ကအငိမ့်စားဘိုးကြီးဇေယျဖြိုးတို့ပါဝင်နေတယ်လို့ပြီးခဲ့တဲ့တည်င်းစာရှင်းလင်းပွဲမှာပြည်ထောင်ဝင်ကြီးဌာနကပြောကြားထားပါတယ်ဒီထဲမှာအငိမ့်စားဒူးပုံမူကြီးအောင်ဝင်းခိုင်ကတော့မမိသေးပါဘူးပုတ်ကိုရေးမကြေနှက်ချက်အပေါ်အခြေခံပြီးလူငယ်တဘာဝလှုပ်ကြံမှုဖြစ်တယ်လို့ပြည်ထောင်ဝင်ကြီးဌာနကတာဝန်ရှိသူတွေရဲ့ပြောကြားထားချက်ပေါ်လက်ခံစရာမရှိဘူးလို့ဝေဖန်မှုတွေကတော့ကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ရှင်